ထိုင်ရဲ့ချုပ်စုရချစ်ဟာပန်ဟာဂျူလိုင်လ9ရက်နေ့ကထိုင်းမြန်မာနယ်စပ်မဲဆောက်မြို့ကိုရောက်ရှိလာပြီးထိုင်းမြန်မာနယ်စပ်ကရင်ပြည်နယ်မြောက်ပိုင်းခရိုင်တွင်းကတရားမဝင်အွန်လိုင်းလိမ်လည်ခိုင်းတွေလောင်းစားခိုင်းတွေလူမောက်ခိုးခိုင်းတွေကိုပုံမဖြစ်အားပေးနေရင်းမှုသက်ဆိုင်တဲ့ထိုင်းနိုင်ငံဆိုင်ရာအဖွဲ့အစည်းတွေနဲ့လာရောက်ညှိနှိုင်းလှုပ်ဆောင်ခဲ့ပါတယ်။ဒီသတင်းကို VOA သတင်းတောက်မအေးမာကသတင်းပေးပို့ထားပါတယ
်။ထိုင်းမြန်မာနယ်စပ်ကရင်ပြည်နယ်မြောက်ပိုင်းခရိုင်ထဲမှာစိုက်ဘာလေလေခိုင်းနေနဲ့လောင်းကစားခိုင်းနေအခြေဆိုင်လှုပ်ရှားနေပြီးထိုင်းပါဝင်နိုင်ငံပေါင်း30လောက်ကနိုင်ငံသားတွေလူကုန်ကူးခံရတာတွေရှိနေတာကြောင့်ထိုင်းဒုရဲချုပ်စုရချေဟပ်ပန်ကဇူလိုင်လ9ရက်နေ့ကထိုင်းမြန်မာနယ်စပ်မဲဆောက်မြို့ကိုရောက်ရှိလာပြီးထိုင်းနိုင်ငံကတပ်ဆိုင်ရာဌာနဆိုင်ရာတွေနဲ့တွေ့ဆုံပြီးဒီကိစ္စတွေကိုထိုင်းဘက်ကဖိအားပေးနှိမ်နင်းနိုင်ရေးဆွေးနွေးခဲ့တာပါအစည်းအဝေးမှာတော့ရဲချုပ်စုရချေဟပ်ပန်ကထိုင်းဘာသာနဲ့အခုလိုပြောသွားပါတယ်ဆိုင်ဘာလင်းတဲ့ဂိုင်းတွေဟာထိုင်းလူမျိုးတွေစီကနေငွေကြေးလိမ်လည်တာတွေရက်တက်မသွားသေးပဲဆက်လက်လုပ်ကန်နေတဲ့အတွက်အချိန်ဟုန်မြင့်ပြီးဆက်လက်ဖိအားပေးသွားမှာဖြစ်တယ်ဆိုပြီးပြောသွားပါတယ်။ဇူလိုင်လ9ရက်နေ့ကနေစတင်ခဲ့တဲ့ထိုင်းဒုတိယရဲချုပ်ရဲ့ခီးစဉ်တွင်နယ်မြေခံရဲတပ်ဖွဲ့ဝင်လေလဝကနဲ့လူကုန်ကူးမှုတိုက်ဖြတ်ရေးအဖွဲ့ဝင်တွေအပါအဝင်ရုပ်တံနဲ့ဆက်သွယ်ရေးဆိုင်ရာအဖွဲ့အစည်းတွေကိုလည်းဆွေးနွေးမှုတွေလုပ်ခဲ့ပါတယ်။ရဲချုပ်ကတင်ပြဆွေးနွေးသွားတဲ့အဓိကအကြောင်းအရာကတော့မြန်မာနိုင်ငံကရင်ပြည်နယ်မြောက်ပိုင်းခရိုင်မှာရှိနေတဲ့စိုက်ဘာလိမ်လည်ခိုင်းနယ်မှာထိုင်းနိုင်ငံသားတွေအများအပြားတစားကန်ဖြစ်လိန်ခံနေရပြီးခိုင်းစေခံနေရတာကိုထိုင်းဘက်ကပူးပေါင်းအရှိန်မြင့်နှိမ်နင်းနိုင်ဖို့တွေလည်းပါဝင်ပါတယ်။မလအတွင်းကတရုတ်မြန်မာထိုင်းသုံးနိုင်ငံဆွေးနွေးသဘောတူညီထားတာကတော့တရားမဝင်ဒုစရိုက်ကိုင်းလုပ်ငန်းတွေမှာရောက်နေတဲ့နိုင်ငံတကာနဲ့ထိုင်းနိုင်ငံသားတွေကိုအပြေအဝကယ်တင်နိုင်ဖို့ပူးပေါင်းကယ်တင်ဖို့သဘောတူညီချက်တွေရရှိထားပြီဖြစ်တယ်လို့လည်းဆိုပါတယ်။လူကုန်မှုခံရသူတွေအစင်းအကျက်အလုပ်ခိုင်းချေခံရသူတွေနဲ့ပတ်သက်လို့ကယ်တင်ရေးတွေကိုအများဆုံးအကောင့်ထဲပေါ်နိုင်ဖို့လှုံ့ဆော်ရမှာဒီကိုင်းတွေလုပ်ငန်းမလဲပတ်နိုင်အောင်ဆက်သွယ်ရေးအင်တာနက်နဲ့ဖုန်းလိုင်းတွေကိုအဆက်ပြတ်လှုံ့ဆော်ဖို့တွေကိုလည်းဆွေးနွေးထားတယ်လို့ဆိုပါတယ်။ထိုင်းမြန်မာနယ်စပ်မဲဆောက်မြို့ကနေမြန်မာနိုင်ငံဘက်ခြံကရင်ပြည်နယ်မြောက်ပိုင်းခရိုင်ဘက်ကိုပေးပို့နေတဲ့ညစ်စစ်ဓာတ်အားလိုင်းကိုမြောက်ပိုင်းမြို့ကလွှဲရင်ကျန်ရှိနေတဲ့ရွှေကုတ်ကုံမြို့တဲ့အပါဝင်နေရာ၃ခုကိုဂျွန်လ၅ရက်နေ့ည၁၂နာရီကျော်အချိန်ကစပြီးထိုင်းစိုးရကဖျက်တောက်ခဲ့ပြီးတဲ့နောက်ဖုံးလိုက်တချို့လည်းဖျက်တောက်တာတွေလည်းလုပ်ခဲ့ပါရဲ့လက်တလုံးမှာတော့မြောက်ပိုင်းခရိုင်တွေကထိုင်းဖုံးနဲ့အင်တာနက်သုံးသူတွေကိုစောင့်ကြည့်ပြီးကာစီနိုလောင်းကစားအပါဝင်စိုက်ဘာလိမ်လည်မှုတွေနဲ့ပတ်သက်နေသူတွေကိုတော့ထိုင်းဘက်ကပေးနေတဲ့ဖုန်းနဲ့အင်တာနက်လိုင်းတွေကိုပါဆက်ပြီးတော့ဖျက်တောက်သွားမယ်ဆိုပြီးမဲဆောက်ရောက်ထိုင်းဒုရဲချုပ်ကပြောပါတယ်အခုအခါမှာတော့ထိုင်းမြန်မာ